လက်ရှိမြန်မာနိုင်ငံနဲ့ပတ်သက်ပြီးအမေရိကန်သမ္မတဟောင်းဘရက်အိုဘားမားကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။မြန်မာနိုင်ငံမှာအရက်သားတွေပေါ်မှာဝန်းနေဖွယ်ရက်စက်တဲ့အကြမ်းဖက်မှုတွေကြောင့်စိတ်မကောင်းဖြစ်နေရတယ်လို့ပြည်သူလူထုရဲ့အတန်တွေကိုထင်ဟပ်တဲ့နိုင်ငံတော်ဆုတ်ရှားမှုတွေကြောင့်စိတ်အားတက်ကြွရတယ်လို့ပြောပါတယ်။ကမ္ဘာကြီးအနေနဲ့မြန်မာနိုင်ငံပေါ်ဆက်ပြီးအာရုံစူးစိုက်နေဖို့လိုတယ်လို့လည်းဆိုပါတယ်။မြန်မာနိုင်ငံမှာဆယ်စုနှစ်တခုအကြာလွတ်လပ်မှုကြီးကြီးမားမားရခဲ့ပြီးတဲ့နောက်မှာစစ်တပ်ကသူ့ဆန္ဒအတိုင်းလုပ်ကြံလို့တရားဝင်တဲ့နိုင်ငံတွေနဲ့ရရဆက်ဆက်ပြုလုပ်လာတာကိုလူလူကဘယ်တော့မှလက်ခံမှာမဟုတ်တယ်လို့ကမ္ဘာကြီးတစ်ခုလုံးကလည်းလက်မခံသင့်ဘူးလို့ပြောပါတယ်။တမန်တော်ဘိုင်ဒန်အစိုးရနဲ့သဘောထားတိုက်ဆိုင်တဲ့နိုင်ငံတွေကမြန်မာစစ်တပ်ပေါ်မှာတန်ခတ်အရေးယူမှုတွေချမှတ်ပြီးမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ရောက်ရေးအားထုတ်တဲ့လုပ်ရပ်တွေကိုထောက်ခံကြောင်းမြန်မာပြည်သူလူထုလက်မခံတဲ့လူသက်သမားအုပ်ချုပ်ရေးဟာပိုဆိုးဝါးတဲ့မတည်ငြိမ်မှုလူချင်းစာနာမှုပြဿနာတွေကျားရှုံးနိုင်ငံတစ်ခုဖြစ်ဖို့အန်ဒီယားရရှိနေတဲ့ဆိုတော့ကိုမြန်မာအင်ဂျင်နီယာနိုင်ငံတွေကအတိမတ်ပြုဖို့လည်းပြောကြခဲ့ပါတယ်။မြန်မာနိုင်ငံတွင်ဒီမိုကရေစီမူဝါဒကိုညှော်မှန်းသူတွေအနေနဲ့တိုင်းရင်းသားတွေနဲ့ဘာသာရေးဖွဲ့စည်းအသီးသီးကိုလှမ်းခြုံတဲ့တွေးစည်းညီညွတ်မှုကိုဆက်ပြီးတိဆောက်တင်ကြောင်းနဲ့အကြံပေးပါတယ်။အခုချိန်ဟာအမှောင်နှောင်းတဲ့အချိန်ဖြစ်တဲ့မြန်မာပြည်သူအများအပြားကပြတ်တားနေတဲ့စီးလုံးညီညွတ်မှုစိတ်တက်ကြံ့ခိုင်မှုနဲ့ဒီမိုကရေစီတန်ဖိုးတွေဖော်ဆောင်ဖို့စိတ်ပိုင်းဖြတ်ထားတာတွေ့ရတာကြောင့်စီအားတက်ကြွအောင်နဲ့ဒီလောက်ရကနေပြည်သူဆန္ဒကိုလေးစားတဲ့ခေါင်းဆောင်တွေကပြေးနိုင်တဲ့အနာဂတ်မျိုးရလာနိုင်တယ်လို့လည်းပြောကြားခဲ့ပါတယ်။